အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ပြည့်မြို့ပြတတ်တာအတူကြာကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြီးတော့နားဆင်သူပရိသတ်အပေါင်းကိုကြိုဆိုနှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်ရဲ့အစီအစဉ်လေးကတော့ဒီနေ့ခေတ်လူငယ်လူရွယ်တွေရဲ့ဘဝတတ်တာအတွက်မိမိတို့ရဲ့ဘဝပန်းနိုင်ခီးကိုဘလို့အကောင်းဆုံးချမှတ်မလဲချမှတ်ထားတဲ့အဲ့ဒီပန်းနိုင်ခီးကိုဘလို့ရောက်အောင်သွားမလဲဆိုတဲ့အကြောင်းအရာပေါ်မှာသူတို့အကောင်းဆုံးရှောက်လန်းနိုင်ဖို့အတွက်ပုံဥပမာလေးတွေအဖြစ်ပြက်ကလေးတွေတွေးတောစရာကောင်းတဲ့အကြောင်းအရာလေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်ဒီကနေ့လူငယ်လူရွယ်တွေရဲ့ဘဝအသက်တာဟာအင်မတန်အရေးကြီးတယ်ဆိုတဲ့အကြောင်းကျွန်တော်အမြဲတမ်းပြောလေပြောထားရှိပါတယ်ဒီကနေ့ကျွန်တော်တို့လူငယ်လူရွယ်တွေရဲ့ဘဝအသက်တာဟာမိမိကိုယ်ကိုမိမိပဲဖြစ်ပဲเนาะဒါမှမဟုတ်ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိရကိုယ့်ရဲ့မိသားစုမှာရှိတဲ့လူငယ်လူရွယ်တွေရဲ့ဘဝအသက်တာကိုမကောင်းဟေးတန်ဖိုးမရှိဘူးလို့သတ်မှတ်လိုက်မယ်ဆိုလို့ရှင်တော့ဒါအင်မတန်မှားတဲ့ဆုံးဖြတ်ချက်အင်မတန်မှားတဲ့သတ်မှတ်မှုဖြစ်တယ်လို့ပဲပြောပါရစေဘာဖြစ်လို့ဆိုတော့လူငယ်လူရွယ်တွေဘဝဟာအင်မတန်လှပပါတယ်အင်မတန်တန်ဖိုးရှိပါတယ်အင်မတန်အရေးကြီးပါတယ်လို့ပြောပြရစီအဲ့တော့ဘဝရဲ့အတ္တတာမှာလူတယောက်ရဲ့ဘဝတတ္တာခီးလမ်းမှာငယ်ရွယ်တဲ့လူငယ်အချိန်ကာလကိုအရေးမကြီးဘူးလို့ဆုံးဖြတ်ထားရမိတယ်ဆိုရင်တော့ကျင်းနေတဲ့အဲ့ဒီလူဟာနောက်တစ်ချိန်လူကြီးဖြစ်သွားတဲ့အချိန်မှာကျင်းနေကိုနောင်တရပါလိမ့်မယ်အားကြောင့်မို့လို့ကျွန်တော်တို့ဒီစီစဉ်ကနေပြီးတော့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာကိုဘလို့ကောင်းတဲ့လူငယ်လူရွယ်တွေတန်ဖိုးရှိတဲ့လူငယ်လူရွယ်တွေဖြစ်အောင်လုတ်ကြမလဲဖြစ်အောင်ဘယ်လိုနီလမ်းမျိုးသုံးတင်တယ်လဲဆိုတဲ့အကြောင်းအရာတွေစူးစမ်းပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်ဒီနေ့လဲအဖြစ်ပြက်ကလေးတစ်ခုကိုပြောပြီးတော့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုစလိုက်ချင်ပါတယ်တနေ့ကျတော့ပကြီးဆရာတယောက်ဟာသူနေတဲ့တိုက်ခန်းမြင့်မြင့်အပေါ်မှာသူကထိုင်ပြီးတော့ဘလို့ပကြီးကားမျိုးဆွဲရင်ကောင်းမလဲဆိုပြီးတော့သူကထိုင်ပြီးတော့စဉ်းစားတယ်အဲ့လိုနဲ့သူကကောင်းကင်ပေါ်မှာရှိတဲ့တိမ်တွေကိုကြည့်ရင်းကြည့်ရင်းနဲ့စိတ်ထဲကတမှုဖြစ်သွားလို့အောက်ကိုငုံကြည့်လိုက်ဟိုးသူနေတဲ့တိုက်လေးကလည်းအတော်အသင့်မြင့်နေ၄-၅တက်လောက်မှရှိတယ်။အောက်ကငုံကြည့်လိုက်တဲ့ခါကျအင်နော်ပွေးလန်းကြတော့တိုက်ရဲ့အင်နော်ပွေးလန်းကြလေးဖြစ်။ဆောအင်နော်ပွေးလန်းကြမှာတကယ်အင်ဂျင်မဲ့ယာဂျင်မဲ့စင်းရဲသားလူငယ်လေးတယောက်ဟာပူလူပက်လက်နဲ့အိပ်ပျော်နေတော့သူလှမ်းပြီးသူတွေ့ရ။သူစိတ်ထဲမှာအဲ့ဒီလူမျိုးအိပ်ပျော်နေတဲ့လူလေးကိုကြည်နေနေသူ့ခေါင်းထဲမှာအတွေးတွေရောက်လာ။ဒီလူငယ်လေးကငယ်ရွယ်တဲ့လူငယ်လေးတယောက်ပဲ။ဒါပေမဲ့အခုတော့အင်ဂျင်မရှိယာဂျင်မရှိလမ်းပေးမှာအိပ်နေတဲ့ဘဝရောက်လာ။သူ့ခန္ဓာကိုယ်ကြည့်ရလဲတန်တန်မာမာတန်တန်ဆွမ်းဆွမ်းမှာပဲညာနေပါလေတုံးမှုမရပါဘူးအစွမ်းဆတော့ရှိပုံရပါတယ်အဲ့လိုတွင်းတွင်းဆက်ဆက်တွင်းနေဟုသူကသူ့စီမှာပကြီဆွဲချင်အဲ့လိုချက်ချင်းပဲသူ့ပကြီဆွဲတဲ့ကိရိယာတွေကိုသူစင်တယ်ဆေးတွေဆက်တယ်နော်စုတ်တန်တွေကိုပြင်တယ်အဲသူ့ရဲ့ကင်းဘက်ကိုကြက်လိုက်ကြက်ပြီးတော့အဲ့ဒီအောက်မှာနော်တကယ်ပလက်ဖောင်းနောက်ဖေးလမ်းကြမှာခေါင်းအုံးပြီးတော့အိတ်နေတဲ့လူတယောက်ရဲ့ပုံကိုသူကသူ့ရဲ့စိတ်ကူးတွေကုတ်မြူပြီးတော့သူကစုတ်တန်နေနဲ့နော်ပကြီကားကအဖြစ်သူကတယုတ်ဆော့ဖော်တော့ပါသူအောက်ကိုငုံကြည့်တယ်ပြီးတော့သူ့ရဲ့ပကြီကိုသူဆွဲတယ်အောက်ကိုငုံကြည့်တယ်သူ့ရဲ့ပကြီကိုသူဆွဲတယ်ဟာလားဆွဲရင်ဆွဲရင်ဆွဲရင်နဲ့သူ့ရဲ့အမှုပညာဇန်တွေကတဖြည်းဖြည်းမြင့်လာရင်မြင့်လာရင်လေ၄-၅နာရီကြာတဲ့အခါမှာသူ့ရဲ့ပကြီကပြီးသွားသူ့ရဲ့ပကြီကသူပြန်ကြည့်လိုက်တဲ့အချိန်မှာသူအယံအံ့ဩပါဘလို့ဖြစ်တာလဲသူကိုယ်တိုင်ပကြီဆွဲဖို့ရန်အတွက်စိတ်ဆန္ဒအရန်ဆုံးမြင့်လာတဲ့အချိန်မှာသူပကြီကကိုဆွဲလိုက်သူဆွဲတဲ့လူကလည်းတကယ်အိမ်နောက်ဖွေးလမ်းကြမှာနော်အင်ဂျီတွေလည်းဆုတ်ပြက်ပြီးတော့နော်လူငယ်လေးတယောက်နော်အင်ဂျင်မရှိယာဂျင်မရှိတောင်ရန်စားတောက်ပြီးတော့ဘဝပြန့်တဲ့လူငယ်ဒါမဲ့အဲ့ဒီလူငယ်လေးကိုကြည့်ပြီးတော့သူ့စိတ်ကူးကြီးကွန့်မြူပြီးတော့သူဆွဲလိုက်တဲ့ပကြီကားတော့အဲ့ဒီအောက်မှာသူတွေ့နေရတယ်ကောင်လေးရဲ့အခြေအနေနဲ့အားလုံးကဆန့်ကျင်မဲ့ဖြစ်သူ့ပကြီကောက်သူပြန်ကြည့်လိုက်သူနော်သူအမှုပညာမျှော်ဝင်ပြီးဆွဲလိုက်ဆိုသူသတိမထားမိပြီးသွားတော့မှသူတေချာပြန်ပြီးကြည့်လိုက်တဲ့ခါကျတော့ဟာသူဆွဲထားတဲ့ပကြီကဟိုးအောက်မှာနောက်ဖေးလမ်းကျမှာလဲနေတဲ့ကောင်ကလေးပဲဒါမဲ့အခြေအနေကအကုန်ကွဲပြားဟိုနောက်ပြီးလမ်းကျမှာမျှော်လင့်ချက်မရှိစားစရာမရှိအိမ်မက်မရှိဟာပညာမရှိဘုဒ္ဓတာမရှိဘာမှမရှိပဲနဲ့လဲနေလူငယ်လေးမဟုတ်ဟာသူ့ပကြီကားထဲမှာသူ့ဆွဲထားလူငယ်လေးကကြတော့ကိုကိုကိုယုံကြည်မှုအပြည့်နဲ့တော့ပညာတရားတွေပြည့်ဝနေတယ်ဝမ်းမြောက်နေတယ်စားစရာတွေရှိနေတယ်မျှော်လင့်ချက်တွေပြည့်နေတယ်တော့မာမာမတ်မတ်ရင်ကော့ပြီးရက်နေတဲ့လူငယ်လေးတယောက်ဝတ်စားတွေကလည်းကောင်းကောင်းငငယ်ဝတ်တယ်နော်စုပ်ပြက်နေတဲ့အမိုက်ပုံထဲမှာလဲနေတာမဟုတ်ဘူးတကယ်ကောင်းတဲ့ပဝန်းကျင်မှာနော်မိမိကိုယ်ကိုယုံကြည်မှုအပြည့်နဲ့ရက်ပြီးတော့ခါတဲ့မန်နဲ့အားနဲ့လောကကြီးထဲမှာငါအများကြီးလုံနိုင်နေဆိုပြီးကြိုးစားနေတဲ့တိုးတက်နေတဲ့လူငယ်လေးတယောက်ရဲ့ပုံစံတန်ဖြစ်နေအားနဲ့ဒီပကြီးစရာဒီပကြီးကားလေးကိုလိမ့်ပြီးတဲ့ခါမှာသူကချက်ချင်းပဲသူ့ရဲ့တိုက်ခန်းကနေထွက်ပြီးဟိုအောက်ထဲဆင်းသွားပြီးတော့သူဘယ်လိုသွားလဲဆိုဟိုအနောက်ဘီလမ်းကျောင်းမှာလဲနေတဲ့အင်ဂျင်မဲ့ယာဂျင်မဲ့လူငယ်လေးသူကသွားပြီးတော့နှိုးလိုက်တယ်လူငယ်လေးတွေမထပါဘူးဟိုတယောက်ကနှိုးလိုက်နော်မနက်စောကြီးကตั้วตัดไปแล้วเนาะซ้าตอกสั่นตะสั่นเนี่ยอนาคตพี่ล้างจ้ามาตั้วไปแล้วซ้าเสียเลยไปบาสุยตั้วตองซ้าไปแล้วไอ้เปียววะเนี่ย နော်လူများရဲ့နောက်ပြေးလမ်းကြောင်းမှာအိပ်ပျော်သွားတဲ့လူငယ်လေးကမျက်လုံးလေးဖွင့်ပြီးနိုးလာတယ်။ပကြီးဆရာတို့ကသူအံ့ဩသွားတယ်။ဘာကိစ္စရှိလို့လဲတဲ့။ဟေးတဲ့အကိုကပကြီးဆရာတယောက်ပါတဲ့။ဒီတိုက်ရဲ့အပေါ်မှာနေပါတယ်တဲ့။မင်းအောက်မှာအိပ်နေတာဟိုတဲ့။အကိုကဟိုးပရင်မောက်ကနေလှမ်းမြင်ပြီးတော့ဒီမှာလူငယ်လေးတယောက်အိပ်နေပါလားဆိုတော့မင်းကိုကြည့်ပြီးတော့ငါပကြီးကားကောင်ဆွဲလိုက်တယ်။ဒီမှာမင်းရဲ့ပုံနဲ့မင်းကြည့်ကျင်သလားတဲ့။လူငယ်လေးကလည်းကြည့်ကျင်ပါတယ်တဲ့။အေးလေမင်းကငါပြမယ်ဆို။ပကြီးကားကိုပြလိုက်။ဟာလူငယ်လေးအရန်အံ့ဩပါ။ဟာဒါကျွန်တော်လားတဲ့။ဟုတ်တယ်တဲ့မင်းအမိုက်ပုံကိုခေါင်းအိမ်အိမ်ပြီးတော့တောင်းရန်စားတောက်လို့ရတဲ့အစားတွေစားပြီးတော့မျောလင်းချက်မဲ့ပြီးအိမ်နေတဲ့ပုံကိုကြည့်ပြီးတော့ငါဆွဲထားတဲ့ပုံပဲလူငယ်ကြီးရဲ့မျက်လုံးကအယောင်နဲ့တောက်သွားကျွန်တော်ပြန်မေးမယ်တဲ့ပကြီးစရာတဲ့အကိုပကြီးစရာတဲ့အကိုဟာတဲ့ကျွန်တော်ကိုမျက်စိထဲမှာဒီလိုပဲမြင်သလားတဲ့ဟုတ်တယ်တဲ့ငါမျက်စိထဲမှာမင်းကိုဒီလိုပဲမြင်တယ်အဲ့ဒါကြောင့်မလို့ငါဒီတိုင်းပဲဆွဲလိုက်တာငါအမှုပညာသမားပါတဲ့အမှုပညာသမားတွေဘယ်တော့မှမလိမ်ဘူးတဲ့စိတ်ထဲမှာကိုယုံကြည်ယုံကြည်တဲ့အတိုင်းပဲငါရေးဆွဲတယ်ငါမင်းကိုဒီလိုပုံစံပဲမြင်လို့ဒီလိုပုံစံပဲဆွဲလိုက်အဲ့ဒီလိုပကြီးစရာပြောလိုက်တဲ့အချိန်မှာခုနအမိုက်ပုံးကိုခေါင်းအုံးပြီးအိပ်ပြီးတော့မျောလင်းချက်မဲ့နေတဲ့လောကထဲမှာဘာမှမျောလင်းစရာအကြောင်းမရှိအိမ်မက်မရှိစားစရာမရှိနေစရာမရှိတဲ့လူငယ်လေးကချက်ချင်းထပြောကိုကျွန်တော်ကိုဒီလိုမြင်နေဆိုလို့ရှင်ကျွန်တော်အိုက်တိုင်ဖြစ်စီရမယ်ဒီနေ့ဆက်ပြီးတော့ကျွန်တော်ရဲ့ဘဝကိုကျွန်တော်ပြောင်းလဲမယ်တဲ့ကျွန်တော်စူးစမ်းမယ်တဲ့เนาะအကိုကျွန်တော်ကိုမြင်တယ်လို့မျိုးတနည်းနေကျွန်တော်ကဒီလိုဖြစ်ကြမယ်စားစရာမရှိတယ်လို့မဟုတ်စားစရာရှိတယ်လို့နေစရာမရှိတယ်လို့မဟုတ်နေစရာရှိတယ်လို့အိမ်မက်မရှိတယ်လို့မဟုတ်အိမ်မက်ရှိတယ်လို့တော်တဲ့တက်တဲ့လူငယ်တယောက်ပြောင်းကျွန်တော်စူးစမ်းပါမယ်တဲ့ပြောပြီးတော့သူ့ရဲ့ရင်ဘတ်ကိုကော့ပြီးတဲ့အခါမှာเนาะသူကမျက်လုံးဝန်းမှာအယောင်တွေတောက်ပြီးတော့သူစူးစမ်းဖို့ရန်အတွက်အဲဒီပကြီးစရာကိုဂရိပေးတယ်ဆိုရက်အဖြစ်ပြက်ကလေးဖြစ်ပါတယ်လောကကြီးထဲမှာကျွန်တော်တို့ရဲ့ဘဝအတ္တတာမှာလူတွေကိုကျွန်တော်တို့ရှုမြင်သုံးသပ်တဲ့ပုံကျွန်တော်တို့ကိုကျွန်တော်တို့ရှုမြင်သုံးသပ်တဲ့ပုံကအင်မတန်အရေးကြီးတယ်ဆိုတာနားလည်သဘောပေါက်ရပါတယ်။ဒီကနေ့အဲ့ဒီအကောင်လေးဟာငယ်ရွယ်တဲ့လူငယ်လေးတယောက်ဖြစ်တော်လဲပဲသူ့ရဲ့ဘဝဘလို့အခြေအနေကြုံလာခဲ့ရတယ်မသိဘူး။လောကယူသူကအရှုံးပေးထားတယ်။နော်သူ့မှာစားစရာမရှိဘူး၊မျောလင်းချက်မရှိဘူး၊အိပ်စရာနေရာမရှိဘူး၊အလုပ်အကိုင်မရှိဘူး၊ဝင်ငွေမရှိဘူး။လူများစီမှာတောင်းရန်စားရတယ်။နော်လူများတွေရဲ့အိမ်နောက်ဖွေးမှာအမိုက်ပုံနဲ့မှအိတ်ကဒါပေမဲ့အဲ့ဒီကောင်လေးကိုပကြီးစရာမြင်လာကြတော့အဲ့ဒီလိုမဟုတ်ဘူးဒီကောင်လေးကတော့ तू ကဘာမှလောကထဲမှာတုံးချလို့မရတဲ့လူပိုတယောက်လိုမြင်ဒါပေမဲ့ပကြီးစရာကြောင့်အဲ့လိုမမြင်ဘူးမင်းကငါမြင်တော့မင်းကခွန်အားရှိရဲ့လူမင်းကအသိဉာဏ်ရှိရဲ့လူမင်းကကိုကိုယုံကြည်မှုရှိရဲ့လူမင်းကလှုပ်ရင်အောင်မြင်မဲ့သူမင်းကလူများတွေကိုအာမကိုပဲနဲ့ကိုချတော့ကိုရက်တီပြီးတော့အောင်မြင်အောင်လှုပ်နိုင်မဲ့သူမင်းကစူးစားလို့ရှင်စားစရာရှိလာမဲ့လူစူးစားလို့ရှင်နေစရာရှိလာမဲ့လူအလုပ်ရှိလာမဲ့လူဝင်ငွေရှိလာမဲ့လူအဲ့ဒီလိုမျိုးမြင်တယ်လို့ဒီနေ့ပကြီးစရာပြောလိုက်တဲ့ခါကျတော့ဒီကောင်လေးရဲ့ဘဝအတ္တတာပြောင်းလဲသွားတယ်ဆိုတာနားလည်ရဒီနေ့ကျွန်တော်တို့ရဲ့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာဒီတိုင်းပဲဖြစ်ပါတယ်ကျွန်တော်တို့ကကျွန်တော်တို့မြင်နေတာတွေကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာရှိနေလူတွေကျွန်တော်တို့မြင်နေတဲ့အမြင်တွေကိုချင့်ချိန်သုံးသပ်ပြီးတော့ကျွန်တော်တို့ကကျွန်တော်တို့ဒီနေ့ပြောင်းလဲပြီးတော့ငါဘာလုပ်ကမလဲဆိုတော့ဆုံးဖြတ်ချက်ချဖို့ရန်အတွက်အင်မတန်အရေးကြီးလာပါတယ်အဲ့ဒါကဘယ်သူမှမလုပ်နိုင်လူများကျွန်တော်တို့ရဲ့အမြင်ကိုပဲပြောနိုင်အဲ့တော့ဒီအဖြစ်ပြက်လေးကိုကျွန်တော်တို့ပြန်ပြီးကြည့်လိုက်နော်ဒီလူငယ်လေးက platform မှာခေါင်းအိတ်နဲ့ပကြီးစရာသွားပြောလိုက်တယ်မင်းတို့ကဒီလိုပုံစံမြင်ပါလေဟာလားအေးမြင်တာလဲခမားအမြင်ပဲဗျာကျွန်တော်ကတော့ဒီမှာမနက်ကရတာတဲ့မုတ်လေးတွေစားပြီးတော့စီးရင်ရစ်တယ်ဆက်အိတ်လိုက်ဟုတ်မဲဆိုရင်ဖြစ်တာပဲလူများကကျွန်တော်တို့ကိုမြင်တဲ့အမြင်ပေါ်မှာကျွန်တော်တို့ကကိုတိပြီးတော့အော်ငါအခြေအနေကဒီလိုပါလားငါဒီလိုဖြစ်နိုင်တယ်လို့သူတို့မြင်တယ်ငါစူးစမ်းကြည့်ရင်ရောမဖြစ်နိုင်ဘူးလားဘာလို့ငါမစူးစမ်းနိုင်ရမှာလဲဆိုပြီးတော့ကိုပြန်ပြီးတော့အကောင်းဆုံးစင်ကျင်သုံးသပ်ပြီးတော့ကိုဘွားကိုပြောင်းလဲနိုင်တဲ့လူဖြစ်ဖို့ရန်အတွက်အင်မတန်ရည်ကြီးပါတယ်ကျွန်တော်တို့ငယ်ရွယ်စဉ်တော့နာမည်ကြီးတဲ့တခြင်းတစ်ပုဒ်ရှိပါနော်ကို့ကြောင့်နော်အချစ်ရကို့ကြောင့်နော်စီသူလင်ဆိုတဲ့တခြင်းဖြစ်ပါဘသူကြောင့်မှမဟုတ်ဘူးကို့ကြောင့်ပဲဖြစ်တယ်အဲ့တော့လောကထဲမှာကျွန်တော်တို့အများတန်းပေးနေတဲ့စင်ကြီးတွေထဲမှာနော်ဟိုဒီလူတာငါ့ကိုဒီလိုမလုပ်ခဲ့လို့ရှိရင်ငါအခုဒီလိုမဖြစ်ဘူးဟိုလိုဖြစ်နေမှာကို့ရဲ့ဘဝအတ္တတာကိုလူများတွေရဲ့လွှမ်းမိုးမှုကိုကျွန်တော်တို့အလွှမ်းမိုးခံလိုက်တာသူတော်ဝင်ပြီးတော့မနှောက်ယှက်သူတော်ဒီလိုဝင်ပြီးတော့မပြောလိုက်ငါအခုဒါဖြစ်နေပြီပေါ့ငါအခုဒီလိုကောင်းကောင်းဖြစ်နေပြီအခုတော့သူဝင်ပြောတာအဲ့ဒါသူဝင်ပြောတဲ့အချိန်မှာကျွန်တော်တို့ကဘာဖြစ်လို့လက်ခံလိုက်တာလဲသူ့ကြောင့်နော်အချစ်ရဲ့သူ့ကြောင့်ဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ဒီနေ့အဲ့ဒါကိုလက်မခံတော့အချစ်ရဲ့သူ့ကြောင့်မဟုတ်ကိုယ့်ကြောင့်ကိုယ့်ရဲ့ဘဝကိုကျွန်တော်တို့အကောင်းဆုံးပြထားမယ်ပတ်ဝန်းကျင်မှာရှိနေကြတဲ့ကျွန်တော်ရဲ့မိဘညီကိုမမတငယ်ချင်းမိတ်ဆွေခင်မင်လေးစားတဲ့သူတွေကတော့ကျွန်တော်ရဲ့ဘဝကိုသူတို့ရဲ့အမြင်တွေကိုပြောပြနေမှာမင်းကတော့ဒီလိုမျိုးဖြစ်နေပြီဟေးမင်းကတော့ဒီလိုလုပ်ရင်ဖြစ်နိုင်တယ်ဟေးမင်းကတော့ဒီလိုစူးစမ်းရမယ်ဟေးစသဖြင့်အဲ့ဒီအမြင်တွေပေါ်မှာအကောင်းဆုံးတုံ့တက်ပြီးတော့ဟုတ်ပြီအဲ့ဆိုရင်တော့ကျွန်တော်ကတော့ဒီလိုဖြစ်အောင် ကျွန်တော်ရဲ့ဘဝကိုကျွန်တော်ပြထမ်းပြီးတော့အကောင်းဆုံးစူးစမ်းမယ်ဆိုတဲ့ဆုံးဖြတ်ချက်ကတော့ကျွန်တော်တို့လူငယ်တွေကိုယ်တိုင်ချမယ်ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့လက်ရှိအခြေအနေမှာဘလို့အခြေအနေမျိုးပဲရှိနေပါလိမ့်စေကျွန်တော်တို့ရဲ့ဘေးမှာပတ်ဝန်းကျင်မှာလူတွေကကျွန်တော်တို့ကိုကောင်းတာတွေပြောတာလည်းရှိမယ်ဆိုးတာတွေပြောတာလည်းရှိမယ်ကျွန်တော်တို့မဖြစ်နိုင်ဘူးလို့ပြောတာလည်းရှိမယ်ဖြစ်နိုင်တယ်လို့ပြောတာလည်းရှိတယ်။ဒါပေမဲ့အဲ့ဒီအခြေအနေတွေမှာသုံးသပ်ပြီးတော့ကိုယ်အင်ကိုယ်အားနဲ့ငါ့အတွက်အကောင်းဆုံးလမ်းဟာဘယ်လမ်းလဲဆိုတာကိုချင့်ကြင်ပြီးတော့အဲ့ဒီလမ်းကိုရွေးချယ်ပြီးတော့အဲ့ဒီလမ်းကိုရှောက်ဖို့ရန်အတွက်ကြုံတွေ့လာမယ့်အခက်အခဲအတားအဆီးတွေကိုဇွဲလုံးလောက်ဝရိယနဲ့မဆုတ်မနစ်တော့တတ်တိနဲ့ကြော်လွားပြီးတဲ့အခါမှာကျွန်တော်တို့လူချင်းနဲ့ပန်းတိုင်ကိုအရောက်လှမ်းနိုင်ဖို့ရန်အတွက်အင်တန်အရေးကြီးတယ်ဆိုတာဒီနေ့ကျွန်တော်တို့နားလည်သဘောပေါက်ရပါတယ်။ဒါကြောင့်မလို့အချစ်ကိုကြောင့်ဖြစ်ပါတယ်။ကိုရဲ့ဘဝအတ္တကိုကိုပြထမ်းပြီးတော့ကိုကြိုးစားရမှာကိုတကယ်ဒုက္ခခံရမှာပြဿနာကြုံလာလို့ရှင်လေရင်ဆိုင်ပြီးတော့ဖြေရှင်းရမှာလေကိုပဲဖြစ်ပါတယ်။ဒါကြောင့်မလို့ကိုကြောင့်ဖြစ်တယ်။ကိုသာလျင်ကိုအကောင်းဆုံးပြထမ်းပြီးတော့ကိုရဲ့လူရပန်းလန်ခီကိုအကောင်းဆုံးရှောက်လန်းဖို့ရန်အတွက်တွန်းအားပေးပြီးတကယ်ရင်ဆိုင်ရမယ့်သူဟာကိုသာလျင်ဖြစ်ပါတယ်ဆိုတဲ့အကြောင်းလေးကိုဒီညမှာကျွန်တော်ရဲ့နုပြတတ္တာအတုစရာကဏ္ဍဆိုတဲ့အစီအစဉ်လေးကိုနားထောင်နေကြလူငယ်လူရဲ့အရောက်စီတိုင်းကိုတည်ငောင်းလေးပြလိုက်ချင်ပါတယ်။ဒါကြောင့်မလို့ကိုဘဝကိုကိုအကောင်းဆုံးထိမ့်ချုပ်ဝိရိယတရားတတ္တိတရားစူးစားခြင်းတရားကိုစိုက်ထုတ်ပြီးတဲ့အခါမှာကိုလိုချင်တဲ့ပန်းတိုင်ကိုအမြန်ဆုံးရှောက်လန်းနိုင်ကြတဲ့လူငယ်လူရဲ့တွေဖြစ်နိုင်ကြပါစေလို့လည်းဒီနေ့ကနေပြီးတော့ဆုတောင်းမေတ္တာပို့သပေးလိုက်ပါတယ်။ကျွန်တော်ရဲ့နုပြတတ္တာအတုစရာကဏ္ဍဆိုတဲ့အစီအစဉ်လေးကိုစောင့်မျှော်နားထောင်ပေးကြတဲ့အတွက်တော်တာရှင်ပရိသတ်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ရဲ့အစီအစဉ်ကိုတော့ဒီတစ်ပတ်ဒီမှာပဲခਿੱတရနာဝင်ပြုပါရှိလာမဲ့အပတ်များမှာလည်းကျွန်တော်ရဲ့အစီအစဉ်ကိုစောင့်မျှော်နားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ပဲညီကုန်းချုပ်လိုက်ချင်ပါတယ်ကျွန်တော်ကတော့အစီအစဉ်တင်ဆက်သူတေဇဖြစ်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အခုကြားခဲ့ရတဲ့အစီအစဉ်နဲ့ပတ်သက်ပြီးမိတ်ဆွေများစာရေးဆက်သွယ်လိုပါကမျှော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ် 133-39 ရန်ကုန်မြို့မျှော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ် 133-39 ရန်ကုန်မြို့တို့စာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာဒါအပြင်အလင်းတို့ခရီးစဉ်ဆိုတဲ့တမကျန်းစာစာပေးစာယူသင်ခန်းစာများကိုလည်းအခမဲ့မှာယူလေ့လာနိုင်ကြောင်းသတင်းကောင်းပေးလိုက်ပါတယ်